Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ပုထုနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 16.25ရိုးအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒေါက်ကင်မြူတန်နဲ့အတူဒီကနေ့ညနေခင်းသတင်းတွေကိုတင်ဆက်ပေးသွားမှာပါအရှိအလေပိုင်းဒေသအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ပူးတဲ့စီဦးစီးချုပ်များအဖွဲ့အကြီးအကဲတို့ကဒီကနေ့မှာလွှတ်တော်အမှတ်တွေကိုရှင်းလင်းပြောဆိုဖို့ရှိနေတာမြန်မာနိုင်ငံတွင်းကတိကျလွတ်လပ်တဲ့သတင်းမီဒီယာသမားတွေကိုမြန်မာအာဏာပိုင်တွေကနီလန်ပေါင်းစုံအုံပြုပြီးချုပ်ချယ်ကန့်သတ်နေတာနေရဲ့အကြောင်းဒီနိုင်ငံကလူခွင့်ရေးအဖွဲ့ဖြစ်တဲ့ Amnesty International ကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နှလောင်ရေ
ကောင်းပါပြီရှင်မြန်မာနဲ့ Bangladesh နဲ့ခြားဒေသမှာနိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကြားဒီကနေ့အစောပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်မနေ့ကကျွန်တ
ော်တို့ကဟိုခြံစည်းရိုးမှာလက်ခင်းလက်တဲ့အခါမှာအဲကျွန်တော်တို့ကဂန်တာမှာဆက်ပြီးလာပြီးတော့ရက်တဲ့အခါကြားလို့ဆင်းပြီးတော့ကြီးတဲ့အခါမှာအဲ့ဒီဆက်ပြီးဝင်ပြီးတော့စောက်ပြီးတော့ပြစ်ပါတယ်
မောင်နှောမျိုးမှာရှိတဲ့မြန်မာနိုင်ငံနဲ့ခြားဆောင်တပ်ဖွဲ့ကဒုတိယရဲမှူးကြီးမျိုးဆွေပါရှင်တရင်အပြည့်စုံငရောနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်မြန်မာရွေးကောက်ပွဲနှိကက်လာချိန်မှာပဲတရင်ထောက်တွေနဲ့တရင်ဌာနတွေကိုအစိုးရဘက်ကဖိနှိပ်မှုတွေတိုးလာတာကြောင့်ပွင့်လင်းလွတ်လပ်ခါစမြန်မာမီဒီယာအပေါ်ဘလောက်ထိခိုက်မှုရှိသလဲဆိုတဲ့တရင်တင်ပြချက်မြန်မာနိုင်ငံတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့တရင်စာရှင်းလင်းပွဲအကြောင်းစူးစီးတင်ပြချက်တွေနဲ့အတူနိုင်ငံတကာတရင်တပုတ်ကိုလည်းနောက်ပိုင်းမှာကြားရဖို့ရှိပါတယ်။ခုရင်ဆုံးတော့ပုတ်ထူးနေထိတ်တန့်ရောက်တရင်တွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင
်အရှိအလေပိုင်းဒေသအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ပူးတဲ့စီဦးစီးချုပ်များအဖွဲ့အကြီးအကဲတို့ဒီကနေ့လွှတ်တော်အမှတ်တွေကိုရှင်းလင်းပြောဆိုဖို့ရှိပါတယ်။အဲဒီမှာအစ္စလာမ်စစ်သွေးကြ IS အဖွဲ့ကိုတိုက်ခိုက်နေတဲ့သမရဘရိုက်ဥဘာမာရဲ့မဟာဗျူဟာအပေါ်အဓိကအာရုံစိုက်မေးမြန်းပြောဆိုကြပွဲရှိပါတယ်။ကာကွယ်ရေးဝန်ကြီး Ash Carter နဲ့ပူးတဲ့စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Martin Dempsey တို့ဟာအမေရိကန်အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီမှာရှင်းလင်းပြောဆိုကြမှာပါ။အီရတ်တပ်ဖွဲ့တွေကိုအကြံပေးဖို့နဲ့အထောက်အကူပြုဖို့နောက်ထပ်အမေရိကန်တပ်ဖွဲ့တွေထက်လွန်မယ်လို့မစ္စတာ Obama ကကြေညာပြီးတရင်တစ်ပတ်အကြာမှာအခုလိုလွှတ်တော်ကြားနာပွဲကိုလုပ်တာဖြစ်ပါတယ်။အီရတ်နိုင်ငံအမ်ဘာဒေတာရာမာဒီမျိုးတော်နဲ့တခြားဒေတာတွေကို IST လက်ထဲကပြန်ရဖို့တိုက်နေတဲ့အီရတ်တပ်ဖွဲ့တွေကိုကူညီထောက်ပံ့ရေးတစိက်တစ်ပိုင်းအနေနဲ့အမေရိကန်တပ်ဖွဲ့ဝင်450ဟာအမ်ဘာပြည်နယ်မှာအခြေစိုက်မှာပါ။မြေပြင်တိုက်ပွဲဝင်ဖို့အမေရိကန်တပ်ဖွဲ့တွေဆီလိုရေးတောင်းဆိုထားတာတွေကိုသမ္မတဥဘာမာကအခုချိန်ထိတော့လက်မခံသေးပါဘူး။အဲ့ဒီအစားအီရန်နဲ့ဆီးရီးယားက IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလွန်ခဲ့တဲ့ဆယ်လအတွင်းလေကြောင်းတိုက်ခိုက်မှုပေါင်း 4,500 ကျော်လုပ်ထားပါရယ်ခင်ဗျာ
။ယေမန်နိုင်ငံတောင်ပိုင်းမှာဆော်ရီအာရေဗျဥဆောင်တဲ့တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေတိုက်ပွဲကြောင့်ထွက်ပြေးလာကြတဲ့အရတားတွေပါတဲ့ကားတန်းကိုထိမှန်ခဲ့တဲ့အတွက်တေဆုံးရသူအရေအတွက်ဟာ32ဦးရှိသွားပြီလို့ဆေးဘက်တာဝန်ခံတွေကပြောပါတယ်။ဒါဟာ3လနီးပါးကြာမြင့်နေပြီဖြစ်တဲ့ sorry ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုစတင်ချိန်ကစပြီးတကြိမ်တည်းနဲ့တေဆုံးမှုအများဆုံးဖြစ်ပါ။ရှီယာဟူသီတပုံးတွင်နဲ့သူတို့ကိုမလိုလားသူတွေကြာပြင်းထန်တဲ့တိုက်ပွဲတွေဟာလအတော်ကြောင်ဖြစ်ပွားနေတဲ့ယေမန်နိုင်ငံတောင်ပိုင်းကအေဒန်စိတ်ကမ်းမြို့ရဲ့မြောက်ဘက်မှာဗော်ဒူဟူးနဲ့အစောပိုင်းကဒီဖြစ်ပွားခဲ့တာပါ။တေဆုံးသွားသူမိသားစုတွေဟာစားစရာတွေနဲ့အတူသူတို့ပိုင်းပစ္စည်းကလေးတွေကိုတဲပြီးမော်တော်ယာဉ်တွေနဲ့ဘေးလွရာမြောက်ပိုင်းဘက်ကိုထွက်ပြေးလာကြတာဖြစ်ပြီးဒီထဲမှာဘတ်ကားတစ်စီးကတော့လူပေါင်း16ယောက်လိုက်ပါလာတာလို့တာဝန်ခံအရာရှိတွေကပြောပါတယ်။ Sorry ဥဆောင်တဲ့မဟာမိတ်အဖွဲ့တွေဟာအီရန်ဘက်ကထောက်ခံပံ့ပိုးပေးနေတဲ့ဟူသီတပုံတွေကိုမတ်လကုန်လောက်ကစပြီးလေကြောင်းထိုးစစ်တွေဆင်ခဲ့တာဖြစ်ပါတယ်။
နိုင်ငံတကာအသိပ္ပံပြုမှုရရှိထားတဲ့လေပြားအစိုးရဟာအတင်းအဓမ္မဝန်ခံခိုင်းစေတာကျန်းမာရေးဆောက်ရှောက်မှုပြဖို့ပြက်ကွက်တာနဲ့ထိမ့်သိမ်းခံနေရသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေအတွက်တာဝန်ရှိတယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ပေါ်တော်ဦးနေမှာပြောဆိုလိုက်ပါတယ်။လေပြားနိုင်ငံအရှေ့ပိုင်းမှာရှိတဲ့စစ်တပ်နဲ့ပြည်ထောင်စုဝန်ကြီးဌာနကချုပ်ကန့်ထားတဲ့ထိမ့်သိမ်းစကန်သုံးခုကိုလွန်ခဲ့တဲ့ဇန်နဝါရီနဲ့ဧပြီလအတွင်းသွားရောက်ကြီးရှိခဲ့ပြီးတဲ့နောက်ရရှိလာတဲ့အချက်တွေကိုအခြေခံပြီး HRW ကဒီကြေညာချက်ကိုထုတ်ပြန်ခဲ့တာပါ။ဘင်္ဂါဇီနဲ့အယ်ဘီဒါစကန်တွေမှာလူပေါင်း450လောက်ကိုထိန်းသိမ်းထားပြီးအဲ့ဒီထဲကတဝက်လောက်ဟာထိန်းသိမ်းခံရစဉ်အတွင်းညှဉ်းပန်းနှိပ်စက်ခံရတယ်လို့ HRW ကဆိုပါတယ်။အများစုကတော့တရားစွဲဆိုမခံရခင်ဒါမှမဟုတ်တရားရုံးကိုမရောက်ခင်မှာသူတို့ရဲ့ရှေ့နေတွေနဲ့တွေ့ခွင့်မရခဲ့ပါဘူး။လေပြားအာဏာပိုင်တွေဟာဥပဒေကိုအကြီးအကျယ်ချိုးဖောက်နေပြီးတရားစီရင်ရေးစနစ်အားလည်းယိုယင်းပျက်စီးနေတာကြောင့်ထိန်းသိမ်းခံတွေအနေနဲ့အခုလိုမျိုးအခြေအနေတွေကိုကြုံတွေ့နေရတာဖြစ်တယ်လို့ HRW ကပြောပါတယ်။လေပြားနိုင်ငံမှာ top rank အခြေစိုက်နိုင်ငံတကာအသိအမှတ်ပြုအစိုးရနဲ့ Tripoli အခြေစိုက်ကုကုကိုအစိုးရတည်းအဖြစ်ကြေညာထားတဲ့ဒီသဘုံတွေကဥဆောင်တဲ့အစိုးရကြားအာဏာလွန်ဆွဲမှုတွေရှိနေတာပါ top rank အစိုးရအနေနဲ့ဖမ်းဆီးထားသူတွေကအပြစ်ရှိသူတွေကိုတရားဥပဒေတိုင်ဆက်လက်အရေးယူဆောင်ရွက်စေလို့ပြီးအပြစ်ရှိကြောင်တသက်အထောက်အထားခိုင်ခိုင်မာမာမရှိသူတွေကိုပြန်လွှတ်ပေးဖို့လည်း HRW ကတောင်းဆိုလိုက်ပါတယ် Top Rank အစိုးရကိုစန့်ကျင်တဲ့အစိုးရအဖွဲ့အနေနဲ့လည်းဘန်ဂါဇီမှာထိမ့်သိမ်းရေးစခန်းတစ်ခုထားရှိထားတယ်ဆိုတဲ့အချက်ကို HRW အနေနဲ့သိရှိထားပေမဲ့အဲ့ဒီနေရာတွေကိုတွားရောက်ခွင့်မရကြောင်းပြောဆိုထားပါတယ်ခင်ဗျာ
2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့အတွက်ရွေးချယ်ရမှာမမမကန်ဆောင်ရွက်ခဲ့မှုအပါအဝင်တခြားငွေမဲခွာချမှုပေါင်း53ခုနဲ့ပတ်သက်ပြီးဆွစ်ဇာလန်အစိုးရရှေ့နေတွေကစုံစမ်းစစ်ဆေးနေပါတယ်ငွေကြေးအလွှဲပြောင်းစည်းရင်းစရာတွေကိုဘန်တွေကနေဆွစ်ဇာလန်ငွေမဲခွာချမှုတိုက်ဖျက်ရေးဌာနကိုအသိပေးအကြောင်းကြားခဲ့တယ်လို့ဆွစ်ဇာလန်ရှေ့နေချုပ်မိုက်ကယ်လော်ဘာကဒီကနေ့ဗုဒ္ဓဖူးနေမှာပြောဆိုလိုက်ပါတယ်ဒီဘန်တွေအနေနဲ့ငွေကြေးအပြောင်းအလဲကိစ္စရပ်တွေနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုတဲ့အတွက်တာဝန်ချေခဲ့ပြီးဒီကိစ္စရပ်ဟာကျေပြန့်ပြီးရှုပ်ထွေးပါတယ်လို့မစ္စတာလော်ဘာကသတိပေးပြောဆိုခဲ့ပါတယ်ငွေကြေးအရှုပ်တော်ပုံသတင်းတွေထွက်ပေါ်ပြီးယာရုကနေနှုတ်ထွက်သွားခဲ့တဲ့ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဖ်ဘလက်တာကိုအင်တာဗျူးမလုပ်ဖို့အတွက်သူ့အနေနဲ့တားဆီးခဲ့တာမျိုးမရှိကြောင်းလဲမစ္စတာလော်ဘာကပြောပါတယ်2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအတွက်အင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရုရှားနဲ့ကာတာကိုရွေးချယ်ခဲ့မှုနဲ့ပတ်သက်ပြီးဆက်ဆက်နေတဲ့လက်စားမှုငွေကြေးအရှုပ်တော်ပုံနဲ့စီမံခန့်ခွဲမှုညံ့ဖျင်းတဲ့ပုံမှာဆက်ဆွဲချက်တွေကိုဆွစ်ဇာလန်အာဏာပိုင်တွေကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်အဖွဲ့အစည်းပေါ်မှာအလွဲသုံးစားပြုမှုတရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေမဲခွာချမှုနဲ့ပတ်သက်ပြီး FIFA အရာရှိ၉ဦးနဲ့လုပ်ငန်းရှင်ကြီး၅ဦးတို့ပေါ်မှာအမေရိကန်အစိုးရကလည်းတရားစွဲချက်တင်ထားပါတယ်အခုလိုအရှုပ်ထွေးတွေကြောင့်2026ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့နိုင်ငံရွေးချယ်မှုကိုတော့ FIFA ကနေဆိုင်းငံ့ထားပါတယ်
ဒီမိခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်တဟုနဲ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံတွင်းကတိကျလွတ်လပ်တဲ့သတင်းမီဒီယာသမားတွေနဲ့သတင်းဌာနတွေကိုမြန်မာအာဏာပိုင်တွေကချိန်ချောက်တာအနောက်ရှက်ပေးတာထောင်သွင်းအကျဉ်းချတာစတဲ့နည်းလမ်းတွေကိုသုံးပြီးချုပ်ချယ်ကန့်သတ်တာတွေကိုတိုးပြီးလှုပ်လာနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်တဲ့စာရင်းအသစ်တစ်ခုထဲမှာဖော်ပြထားပါတယ်။လာမယ့်နိုဝင်ဘာလမှာအရေးကြီးတဲ့ရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့အချိန်ကိုနီးကပ်လာတာနဲ့အမျှသတင်းမီဒီယာတွေပေါ်ဖိနှိပ်ကန့်သတ်ချုပ်ချယ်တာတွေပိုတိုးလာနေတာဖြစ်တယ်လို့ AN ကပြောပါတယ်။သတင်းမီဒီယာကိုနှိမ့်ကွတာဟာလွန်ခဲ့တဲ့နှစ်အတွင်းပိုအရှိန်မြင့်တက်လာပြီးလက်ရှိအချိန်မှာသတင်းမီဒီယာသမား10ယောက်ထက်မနည်းအားအချင်းချခံထားရပြီးတော့သူတို့အားလုံးကလည်းလွန်ခဲ့တဲ့12လဒါကာလအတွင်းမှာအချင်းချခံကြရတာဖြစ်တယ်လို့ AN ကပြောပါတယ်ခင်ဗျာ။
တေအဆူကလိုလားပေမဲ့ဟောင်ကောင်ကဒေသခံဒီမိုကရေစီလိုလားတဲ့အဖွဲ့တွေကလက်မခံနဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားပွဲပြုပြင်ပြောင်းလဲဥပဒေကိုဟောင်ကောင်လွှတ်တော်အမတ်တွေစပြီးအခြေအတင်ဆွေးနွေးဖို့လုပ်နေပါပြီ။ဟောင်ကောင်လွှတ်တော်အပြင်ဘက်မှာတော့ဒီကနေ့ဗုဒ္ဓဖူးနေ့မှာဆန္ဒပြသူရာပေါင်းများစွာလာရောက်စုဝေးခဲ့ကြပါတယ်။အဆူကထောက်ခံသူတွေကတေအလံတွေကိုဝှေ့ယမ်းထောက်ခံကြသလိုအတိုက်ခံလှုပ်ရှားသူတွေကလည်းဒီစီဇန်ဟာဒီမိုကရေစီအတူအောင်လမ်းကြောင်းစီဥတည်နေပြီးဟောင်ကောင်ဒေသခံတွေတကယ်လိုလားတဲ့အုပ်ချုပ်ရေးမှူးရဖို့အတွက်မဲပေးနိုင်တဲ့အခွင့်အလမ်းမရှိဘူးလို့ပြောဆိုကြပါတယ်။ဟောင်ကောင်မှာဒီသတင်းပတ်ထဲမှာပဲဖောက်ခွေးပစ္စည်းတွေလုပ်နိုင်တဲ့ဓာတ်ရုပစ္စည်းတွေနဲ့လူ၁၀ဦးကိုဖမ်းမိခဲ့ပြီးဒီထဲက6ယောက်ကိုဖောက်ခွေးလုပ်ဖို့ကြံစီမှုနဲ့တရားစွဲဆိုခဲ့တဲ့နောက်ပိုင်းဟောင်ကောင်မှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကထုတ်ဖော်ပြောဆိုတာသိမရှိတဲ့ဒီဘုံဖောက်ခွဲမှုကြံစီတယ်ဆိုတဲ့ဆက်ဆွဲချက်ဟာဟောင်ကောင်ကငြင်းငြင်းချင်းချင်းဆန္ဒပြမှုတွေရော့ပေါင်းအောင်ကြိုးစားတာတမျိုးလို့အတိုက်ခံတက်ကြွလှုပ်ရှားသူတချို့ကတန်တဲ့အဝင်နေပါတယ်။အခုလိုဖမ်းဆီးမှုတွေမရှိသေးခင်ဒီပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုကန့်ကွက်တဲ့ထောင်တောင်းချီတဲ့ဆန္ဒပြသူတွေလမ်းမတွေပေါ်ထွက်ပေါ်လာခဲ့တဲ့မနှစ်ကလေးကနိုင်ငံရေးမတည်ငြိမ်မှုတွေကနေဟောင်ကောင်ရဲ့တချို့နေရာတွေမှာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်ခဲ့တာဖြစ်ပါတယ်။
တောင်ကိုရီးယားမှာအရှိအလေပိုင်းအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ရောဂါကြောင့်လူတူထပ်ပြီးတေဆုံးတဲ့အတွက်တေဆုံးသူစုစုပေါင်း20ရှိသွားပါပြီ။အခုတေဆုံးသွားတဲ့အသက်52နှစ်အရွယ်အမျိုးသမီးဟာဒီကနေ့မနက်ပိုင်းကတေဆုံးသွားတာဖြစ်တဲ့အကြောင်းကျန်းမာရေးနဲ့လူမှုဖွံ့ဖြိုးဝန်ကြီးဌာနမတ်စ်ရောဂါဆိုင်ရာလုပ်ငန်းအဖွဲ့ရဲ့ညွှန်ကြားရေးမှူးကွမ်ဂျွန်ဝူကပြောပါရယ်တေဆုံးသူအယောက်20ဆေးရုံကဆင်းခွင်ပြုလိုက်သူ19ယောက်နဲ့လူနာ123ယောက်ကိုကုသပေးခဲ့ပြီးဖြစ်ကြောင်းစုစုပေါင်းအနေနဲ့ဆိုရင်လူနာ106ယောက်ရဲ့အခြေအနေလက်ရှိမှာတည်ငြိမ်လာနေကြောင်းကိုလည်းကွမ်ကပြောပါရယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံမှာဒီရာစုနှစ်အတွင်းအဆိုးအဝါဆုံးမိုးခေါင်ရေရှားမှုဒဏ်ကိုခံနေရတယ်လို့အဆိုအဝါသတင်းမှဖော်ပြနေတာမို့စားနပ်ရိက္ခာငိုကလေးကလုံလောက်မှုမရှိတဲ့ဆင်းရဲတဲ့မြောက်ကိုရီးယားရဲ့နိုင်ငံရဲ့အခြေအနေဟာပိုးပြီးဆိုးလာနေတာဖြစ်ပါတယ
်ပုဒ်တူနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနဲ့ Bangladesh နဲ့ခြားဒေသမှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကြားဒီကနေ့အစောပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့ရမှာ Bangladesh နဲ့ခြားဆောင်တပ်ဖွဲ့ဝင်တဦးထဏ်ရာရပြီးနောက်တဦးကိုတော့မြန်မာအာဏာပိုင်တွေကဖမ်းဆီးထားပါတယ်မွေးစေဝါနဲ့လူမောင်ခိုရာဇဝတ်မကင်းတဲ့အလို့ရတွေရှိနေတဲ့အတွက်မကြသေးခင်ကစလို့လုံခြုံရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြနေချိန်မှာပဲဒီပြစ်ခတ်မှုတွေဖြစ်ခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကတင်ပြချပါရယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေရင်းကျွန်းချောင်းဝကင်းစကန်ကိုတာဝန်ယူနေတဲ့မြန်မာနယ်ခြားဆောင်တပ်တွေနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်တွေကြားနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါမြန်မာရေပိုင်နဲ့အတွင်းဝင်ရောက်လာတဲ့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ပြစ်ခတ်မှုတွေဖြစ်ခဲ့တာလို့လဲရခိုင်ပြည်နယ်မောင်တော်မြို့မှာရှိတဲ့မြန်မာနိုင်ငံနယ်ခြားဆောင်တပ်ဖွဲ့ကဒုတိယရဲဘူးကြီးမျိုးစေကပြောပါတယ်
။မနေ့ကကျွန်တော်တို့ရဟိုခြံစိုးဘေးမှာလက်ရင်းလက်တဲ့ခါမှာအဲကျွန်တော်တို့ကဂန္တမှာဆက်ပြီးပြီးလာပြီးတော့ရက်တဲ့အတန်းကြားလို့ဆင်းပြီးတော့ကြီးတဲ့ခါမှာအဲဒီဆက်ပြီးဘဝနေပြီးတော့စောက်ပြီးတော့ဖြစ်ပါတယ်။ဒီမင်းများတို့တကူဆင်းနေတဲ့အချိန်မှာဒီဘက်ကနေစတဲ့စောက်ဖြစ်တာဖြစ်တယ်။အဲကျွန်တော်တို့ကလည်းပြန်ပြစ်တဲ့ခါမှာဒီကိစ္စကသူ့နိုင်ငံနဲ့ဟုတ်ပါဘူးဒီလိုခုံချသွားတာပေါ့ခုံချသွားတယ်တရားတော်ကကျွန်တော်ရှေ့ကမေးပြလိုက်တာပေါ့တနတ်တည်းနဲ့ပြီးလိုက်ပါတယ်ဟုတ်ကဲ့ဒီလိုဆိုချောင်းကပြေစကားကနေပြီးတော့စာစီဦးတွေကိုလက်ခဲလက်ခဲပေါ်နေတွေ့တာဖြစ်ပါတယ်ဆိုတော့နောက်နေ့နောက်နေ့ကျွန်တော်တို့ကမှာပါအဲဘယ်အားနဲ့ကျွန်တော်တို့ကတက်တာတက်ရောင်းနဲ့စပားနဲ့ရောက်လို့ပြီးတော့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာတော့ဆက်လေတစ်စင်းနဲ့စိတ်ကြွစည်းတွေမှောင်ခိုတဲလာတယ်ဆိုတဲ့သတင်းအရလုံခြုံရေးတပ်ဖွဲ့တွေကနှစ်နိုင်ငံနေကြားဒေသမှာကင်းလက်ရှာဖွေရင်းနဲ့မြန်မာတပ်ဖွဲ့တွေရဲ့ပြစ်ခတ်တာခံရတယ်လို့ဖော်ပြကြပါတယ်။မတင်ကားတဲ့ဆက်လေကိုရက်တန့်စစ်ဆေးနေစဉ်ပြစ်ခတ်ခံရတာလို့လဲဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ရင်း၄၂တပ်ရင်းမှဒုပုံမှူးကြီးအဘူဇာအယ်ဇာဟစ်ကိုကိုကာပြီးဖော်ပြခဲ့ကြတာပါ။မြန်မာဘက်ကဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ဝင်ကိုလည်းပြန်လည်လွှဲပြောင်းပေးဖို့အတွက်ဆက်သွယ်ဆောင်ရွက်နေလို့လဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်။ဒီကနေ့နှစ်တုန်းကလည်းအခုလိုမျိုးပြစ်ခတ်မှုတွေရှိခဲ့ပေမဲ့ဒီနှစ်ထဲမှာတော့အခုဖြစ်ရဟာပထမဆုံးအကြိမ်ဖြစ်ကြောင်းဒုရဲမှူးကြီးမျိုးစွေကပြောပါတယ်
။အော်ဒါတော့ကျွန်တော်တို့ပထမဆုံးအကြိမ်ဖြစ်ပါတယ်။ဟိုဒီနှစ်ကတော့ကုန်းနေပိုင်းမှာတကယ်ကြီးကျွန်တော်တို့ဖြစ်တာရှိပါတယ်။ကုန်းနေပိုင်းခြံရီးပြီးမှဒီလိုမျိုးပဲကျွန်တော်တို့ပြစ်ခတ်တာအကြိမ်တစ်ကြိမ်ဖြစ်ဟုပါတယ်။ဟုတ်ကဲ့ဒါတော့နှစ်နှစ်တော့ဖြစ်တာပါ။ဟိုဒါတော့ကုန်းပေါ်မှာဖြစ်တာ။
အခုပြစ်ခတ်မှုနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရချင်းကြားမှာကနေကြားဆောင်တပ်ဖွဲ့တွေအချင်းချင်းကြားမှာပါဆွေးနွေးမှုတွေလုပ်သွားမယ်လို့လည်းပြောပါရယ်အခုနောက်ဆုံးပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတဲ့နေကြားဒေသဟာမကြသေးခင်လတွေကစလို့အရှိတောင်အာရှဒေသရင်းနိုင်ငံတွေကိုနှိစီးထွက်ပြေးလာသူတွေအထက်ကထွက်ခွာလာရဒေသတစ်ခုအဖြစ်နဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကပြောဆိုထားကြတာပါမြန်မာအာဏာပိုင်တွေကတော့လူမောင်ခိုမှုတွေမူရစေဝါမောင်ခိုမှုတွေလို့ရာဇဝဲမှုတွေပေါ်ပေါက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒေသမှာလုံခြုံရေးအတွက်မကြသေးခင်ကစလို့ပုံမတင်းတင်းကြပ်ကြပ်ဆောင်ရွက်လာနေပြီးမြန်မာနယ်ကြားဆောင်တပ်ဖွဲ့ကိုလည်းပြန်လည်ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်
မအေးအေးမှာပါရှင် VOA ကနေတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တသရှင်များရှင်ကျင်းပမယ်လို့ပြောဆိုထားတဲ့မြမရွေးကောက်ပွဲနီကလာချိန်မှာပဲတင်းထောက်သွင်းတဲ့တင်းဌာနတွေကိုအစိုးရကတရားစွဲဆိုမှုတွေထောင်ချတာမျိုးတွေချိန်ချောက်မှုတွေတိုးလာနေတယ်လို့နိုင်ငံတကာအခွင့်အရေးအဖွဲ့ကြီး Amnesty International ကသတိပေးပြောဆိုလိုက်ပါတယ်ဒီလိုဆောင်ရွက်ချက်တွေကြောင့်တပြည်တွင်းတင်းမီဒီယာတွေစိုးရိမ်စိတ်ဖြစ်စေပြီးလွတ်လပ်စွာတင်းရေးသားဖော်ထုတ်မှုကိုအသာစီးဖြစ်စေတယ်လို့ AI အဖွဲ့ကြီးကဝေဖန်လိုက်ပါတယ်ပွင့်လင်းလွတ်လပ်ခါစမြမမီဒီယာအတိုင်းအဝိုင်းအတွင်း ဖမ်းဆီးထောင်ချခံရမှုတွေကြောင့်လွတ်လပ်စွာထုတ်ဖို့ရည်တားမှုကိုဘယ်လောက်ထိခိုက်မှုရှိပါသလဲအကြောင်းစုံကိုမှတ်သိငီထိုက်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါရှင်။မြန်မာအစိုးရဟာနိုင်ငံရဲ့ရေးပါတဲ့ရွေးကောက်ပွဲနှီးလာချိန်မှာသတင်းထောက်တွေနဲ့သတင်းဌာနတွေကိုချင်းချောက်အနှောက်အယှက်ပေးထောင်ချတာတွေလုပ်ပြီးမီဒီယာကိုတိုးပြီးကန့်သက်ကင်တွယ်လာခဲ့တယ်လို့ဒီလ18ရက်နေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်။ AI အဖွဲ့ကြီးရဲ့အရှိတောင်အာရှဆိုင်ရာသုတေသနဌာနမှူး Rupa Abbott ကလည်းအခုလိုပြောပါတယ
် Journalists play such a crucial role around elections. They can help improve
ရွေးကောက်ပွဲမှာသတင်းထုတ်တွေရဲ့အခန်းကဏ္ဍကအရေးကြီးပါတယ်။ပြည်သူတွေရွေးကောက်တင်မြှောက်ရမယ့်အခြေအနေကိုပိုပြီးသိရှိနားလည်စေဖို့သတင်းအချက်အလက်တွေပိုပြီးရစေဖို့အထောက်အကူဖြစ်စေပါတယ်။ရွေးကောက်ပွဲကာလအတွင်းသတင်းထုတ်တွေရဲ့အခန်းကဏ္ဍနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကသိက္ခိုးအရေးကြီးပါတယ်။
ရွေးကောက်ပွဲနီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေကတော့တိုးလာနေတယ်လို့ပြည်တွင်းမီဒီယာအတိုင်းအဝိုင်းကလည်းပြောပါတယ်။သတင်းရေးသားဖော်ပြမှုကြောင့်ထောင်ချခံခဲ့ရတဲ့မြန်မာပို့စ်နဲ့မြန်မာပို့စ် Global ရဲ့ Editor ချုပ်ကိုတန်းထိုက်သူကတော့လက်ရှိပြည်တွင်းမီဒီယာလောကရဲ့အခြေအနေကိုအခုလိုပြောပါတယ
်။မာတန်လောတင့်ကိုလည်းဒီ Editor ချုပ် CEO ကဆက်လို့ဖြန့်ချီရေးဝန်ထမ်းအဆုံးဆက်တယောက်ဒီတရားဆွဲထားတယ်ဒီတော့11ကိုလည်းဆွဲထားတယ်ဆွဲထားတဲ့ပြင်အောင်မှအဲ11ကဆွဲထားအမှုကြောင့်ဒီကြီးလို့ဆိုပြီးတော့မှဆက်ဆွဲတယ်လို့လည်းကြားရတယ်ပေါ့အဲ့တော့ဒီကြာကိုသူတို့ပြင်းနေတဲ့လူရွေးကောက်ပွဲကြီးကိမှာလုပ်နေတယ်လို့ပဲပြောရတော့မှာပေါ့ကျွန်တော်တို့ကဖန်ဆီးဆောင်ကြတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်တို့ဖန်ဆီးဆောင်ကြတာကတော့ဒီတက်မတော်လာလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးသိမ်းဆောင်နဲ့ဖြစ်ကြတယ်ဆိုပေမဲ့အဲ့ဒီမတိုင်ခင်ထဲမှာကကျွန်တော်တို့ကပြရားအမျိုးမျိုးနဲ့ကြုံရရပြီးလဲဖြစ်တယ်ဟိုမှာကျွန်တော်တို့ BOD နဲ့ငားရဲအနေနဲ့လုပ်ကြတယ်ကျောင်းနဲ့အတော်အုံလေးကိုအရင်ကဖြတ်ပေးပြီးတော့မှပြင်းဒီတပတ်တင်းပြောင်းပြီးဆိုတာမျိုးပြရပြီးတယ်အဲဒီကိုစတဲ့ကောင်ပေါ်လာအဲ့ကျတော့ဆက်ပြီးတော့မှကျွန်တော်တို့အတော်အုံဌာနကိုဟိုပြောင်းချရအောင်လို့ပြရအရင်ကပေးခဲ့ရပြီးအများကြီးရှိတယ်ဗောနော်အဲ့ဒါကတော့အလန်သောက်ကူပိကရေးတဲ့အကြောင်းအရာလေးအဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီမှာတာဝန်ရှိတဲ့သူတွေဒါဖမ်းမိကြတယ်သူကလည်းလုတ်တော့ကိုတော့ပြင်းနေတဲ့ပုံစံမျိုးကြီးတဲ့ပုံမှာအဲ့ဒါရဲ့နောက်ဆက်တဲ့ပေါ့ကျွန်တော်တို့ပုံမှာအဲ့လိုမျိုးလုပ်ဖြစ်ပါတယ်
ပြည်ရင်းမီဒီယာလောကဟာဆယ်စုနှစ်တွင်နဲ့ချီပြီးစာပေကင်ပေတိုင်းလို့တောင်နာမည်ကြီးခဲ့တဲ့အစိုးရရဲ့စာပေစည်းစေရေးအောင်မှာရုန်းကန်ခဲ့ကြရတာဖြစ်ပါတယ်။ရက်သားအစိုးရအပြောင်းမှာတော့နေ့စဉ်ထုတ်သတင်းစာတွေထုတ်ဝေခွင့်ပြန်ရလာပြီးတစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိလာခဲ့တာပါ။ဒါပေမဲ့လည်းအစိုးရကိုဝေဖန်တဲ့ထောက်ပြတဲ့သတင်းတွေဖော်ပြမယ်ဆိုရင်တော့အစိုးရဘက်ကတရားစွဲဆိုမဲ့ထောင်ချမဲ့အရေးကိုတော့စိုးရိမ်နေကြရစေဖြစ်ပါတယ်။အနာပိုင်နှုတ်နဲ့တရားရင်ဆိုင်ရမယ့်အရေးစိုးရိမ်တာကြောင့် self censorship လို့ခေါ်တဲ့ကိုယ်ဖာသာစင်စာတီးဖြတ်ရေးသားလာကြရတယ်လို့လဲ AI အဖွဲ့ကြီးက Rupert Abbott ကထောက်ပြပါတယ
် They're self censoring themselves to directly quote some of those
သတင်းထုတ်တွေကကိုယ်ဖာသာစင်စာဖြတ်လာကြပါတယ်ပြစ်စုံမင်းမြန်ခဲ့တဲ့သတင်းထုတ်တချို့ပြောတဲ့စကားကိုတိုက်ရိုက်ပြန်ပြောရမယ်ဆိုရင်တော့ပြဿနာမတက်အောင်ကြည်ရေးနေရတယ်ဆိုတာပါပဲအချိန်မရွေးတရားစွဲခံရမယ့် Android ကလည်းရှိနေပါတယ်ဒါပြင်တကယ်လို့များနိုင်ငံရေးအခြေအနေပြောင်းသွားခဲ့ရင်လေသူတို့အရင်ကရေးခဲ့သားခဲ့တာတွေကိုပြန်ပြောင်းကောက်ယူပြီးတော့အရေးယူခံရမယ့်အရေးကိုလည်းစိုးရိမ်နေကြတာပါ
မြန်မာနိုင်ငံကသတင်းထောက်တွေဟာစစ်တပ်အကြောင်းဘာသာရေးအစွန်းရောက်မှုနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာလို့သူတို့ကိုသူတို့သုံးနှုတ်နေတဲ့ဘင်္ဂါလီတို့အရေးအပါအဝင်ရေးသားဖော်ပြရင်ပြဿနာတက်နိုင်တဲ့အကြောင်းအရာတွေကိုသိရှိနားလည်ထားကြတယ်လို့လည်း AI အဖွဲ့ကြီးရဲ့အရှိတောင်အာရှဆိုင်ရာသုတေသနဌာနမှကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကစစ်တပ်လက်ချက်နဲ့အလွတ်သတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အသက်ခံခဲ့ရတာကိုလည်း AI အဖွဲ့ကြီးကပြောဆိုထားပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနီးလာချိန်မှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိရှိကြဖို့ကိုလည်း AI အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒီချိန်ကာလဟာမြန်မာအစိုးရအနေနဲ့ပေးထားတဲ့ဂရုတွေလက်တွေအကောင့်ထဲပေါ်ဖို့တိုက်တွန်းရမယ့်အချိန်အခါကောင်းဖြစ်ပါတယ်လို့လည်းအဖွဲ့ကြီးကပြောဆိုထားပါတယ်ရွေးကောက်ပွဲကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်းပပါမယ်လို့အစိုးရကဂရုပေးထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲကျင်းပမယ့်ရက်ကိုတော့အတိအချာမထုတ်ပြန်နိုင်သေးပါဘူး။ပါတီမှတ်ပုံတင်ရေးလုပ်ငန်းတွေမပြီးသေးသလိုမဲဆင်းပြုဆိုတာမှလည်းအမှားအယွင်းမစင်သေးတဲ့အနေအထားဖြစ်ပါရဲ့ရှင
်။ဒေါ်ရရှင်များရှင်။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းနာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါဗျ။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲ။ရွေးကောက်ပွဲရလဒ်တွေအပေါ်ဘလို့အကျိုးသက်ရမှုတွေပေါ်ပေါက်နိုင်တယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။လာမယ့်စနေနေ့ညတရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရယ်။ခုတော့မြန်မာတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဖက်အလက်ပေးရအောင်ပါ။မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အရင်ချက်ပို့ပြီးအာရုံစိုက်လာကြပေမဲ့လက်တွေ့ကာကွယ်စောင့်ရှောက်ဖို့လိုအပ်ချက်တွေရှိနေဆဲဖြစ်တယ်လို့ပြင်သစ်အခြေဆိုင်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့ကပြောပါရယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့အတူပတ်ဝန်းကျင်ကိုထိခိုက်လာနေတာတွေကိုလည်းစနစ်တကျကာကွယ်သွားဖို့ကိုလည်းပါရီမြို့အခြေဆိုင် Green Lotus အဖွဲ့ကတိုက်တွန်းခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာအစီရင်ခံစားနဲ့ပတ်သက်လို့ Green Lotus အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုကိုရင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မတ်တငီလင်းကပြောပြထားပါရယ်
။ဟုတ်ကဲ့ပါရှင်။ပြည်သက်အခြေဆိုင် Green Lotus အရက်ဖတ်အဖွဲ့စီကမြန်မာ platform for dialogue on green growth လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းရင်းဖွံ့ဖြိုးရေးဆောင်ရွက်နိုင်မှုစဉ်ဆက်မပြတ်ဆွေးနွေးကြတဲ့စီမံကိန်းကို2014ခုနှစ်ဧပြီလကစပြီးတစ်နှစ်ကြာဆောင်ရွက်ခဲ့ပါတယ်။ဒီစီမံကိန်းမှာတဘာဝပတ်ဝန်းကျင်ဆိုင်ရာကော်မတီတွေဖွဲ့စည်းပြီးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တစ်လတစ်ကြိမ်တွေ့ဆုံကအခြေအနေနဲ့အခက်အခဲတွေကိုဆွေးနွေးကြတာပါ။မြန်မာအစိုးရဝန်ကြီးဌာနတွေနဲ့အရက်ဖတ်အဖွဲ့အစည်းတွေကလည်းအတက်တရောပူးပေါင်းပါဝင်ခဲ့ကြတယ်လို့ Green Lotus အဖွဲ့ဥက္ကဋ္ဌ Young Mark Brule ကအခုလိုပြောဆိုလိုက်ပါတယ
် First because we had very good interest from government from ministries from local authorities in Yangon
ပထမဆုံးအစိုးရဘက်ကဒီစီမံကိန်းပေါ်စိတ်ဝင်စားလာတာပါရန်ကုန်နဲ့မန္တလေးတန်းဒေသကြီးအစိုးရတွေနဲ့အရက်ဖတ်လူအဖွဲ့အစည်းတွေကလည်းတော်တော်စိတ်ဝင်စားလာတာကိုကြည့်ပြီးတော့ကျေနပ်အားရပါတယ်အရင်နှစ်တွေကနဲ့မတူပဲစီမံကိန်းတစ်နှစ်အတွင်းမှာတော်တော်များများကအမြင်ကျယ်လာပြီးတော့အတွေးအခေါ်တွေပြောင်းလာတာကိုတွေ့ရပါတယ်။အရက်ဖတ်လူအဖွဲ့စည်းခေါင်းဆောင်တွေကလည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍကိုအလေးပေးလာကြပြီးတော့တက်ကြွလှုပ်ရှားသူတွေနဲ့အစိုးရဌာနဆိုင်ရာတွေကပါပတ်ဝန်းကျင်ကိုမထိခိုက်ပဲရေရှည်တည်တံ့တဲ့စီးပွားရေးစနစ်ကြီးကိုမျှော်လင့်လာကြပါပြီ။ဒါကြောင့်ဒီစီမံကိန်းအောင်မြင်တယ်လို့ယုံကြည်ပါတယ်။
ဒီစီမံကိန်းမှာတဘာဝအရှင်မြစ်ကော်မတီ၊ရာသီဥတုပြောင်းလဲမှုကော်မတီ၊မြို့ပြထိန်းသိမ်းခြင်းကော်မတီတွေဖွဲ့စည်းပြီးအစိုးရတာဝန်ရှိသူတွေ၊လွှတ်တော်အမတ်တွေ၊အရက်ဖတ်အဖွဲ့အစည်းတွေနဲ့အတူတစ်နှစ်ပတ်လုံးဆွေးနွေးခဲ့ကြတာပါ။အစီရင်ခံစာမှာတော့ပတ်ဝန်းကျင်ထိန်းသိမ်းမှုအတွက်လူမှုပညာပေးလုပ်ငန်းတွေလုပ်ကိုင်ဖို့ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်တက်ရောက်နိုင်တဲ့အကျိုးအပြစ်တွေကိုစနစ်တကျလေ့လာဖို့ပဝန်းကျင်ထိန်းသိမ်းကာကွယ်ရေးသင်ခန်းစာတွေကိုတက္ကသိုလ်သင်ယူတွေမှာပါထည့်သွင်းမှုအပါအဝင်အကြံပြုချက်18ချက်ကိုထည့်သွင်းဖော်ပြထားပါတယ်။လက်စမီရရှိရေးအတွက်ဓာတ်အားပေးစက်ရုံတွေစောက်တာ၊ရင်လန်းကြောပိတ်ဆို့မှုတွေနဲ့အောင်ဂုံးကြော်တံတားတွေစောက်တာဟာလည်းမှန်ကန်တဲ့ဖြေရှင်းမှုမဟုတ်ဘူးလို့ Young Mark Brule ကပြောပါတယ်။ဥရောပနိုင်ငံတွေမှာဒီလိုအမားတွေရှိခဲ့တာကြောင့်မြန်မာနိုင်ငံမှာလည်းဒီအမားတွေမလုပ်စေလိုဘူးလို့သူကဆိုပါတယ်။ပြည်သူတွေကလည်းအတီးတီးတာဝန်ယူပြီးပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းကိုတော့သူကအခုလိုရှင်းပြပါဗျ
။ For everybody every family to have a car this is not healthy this is not good for Myanmar this is not good for the planet so
လူတယောက်ကားစီးနှုံသုံးနေကြတာဟာမြန်မာနိုင်ငံအတွက်ရောမြေကဘာအတွက်ပါမကောင်းလာပါဘူး။အစိုးရကပြည်သူတွေသွားလာနေထိုင်ရအဆင်ပြေအောင်တဲ့တပြိုင်နက်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်အောင်တာဝန်ယူဖို့ပြည်သူတွေကဖိအားပေးဖို့လိုအပ်တယ်လို့ပြည်သူတွေကိုလည်းတဘာဝပတ်ဝန်းကျင်ကိုကာကွယ်ထိန်းသိမ်းတက်လာအောင်အစိုးရကပညာပေးလုပ်ငန်းတွေလုပ်ကင်ဖို့လည်းလိုအပ်ပါတယ
်။တနစ်ကြာဆောင်ရွက်ခဲ့တဲ့ဒီစီမံကိန်းမှာပြည်သူလူထုပါဝင်နိုင်မဲ့လှုပ်ရှားမှုတွေနှဲခဲ့တယ်လို့စီမံကိန်းတွဲဘက်ဥက္ကဋ္ဌဦးစိုးဝင်းလှိုင်ကအခုလိုသုံးသပ်ပါတယ်
။ပြည်သူလူထုရဲ့ဘာများသောအားဖြင့်တော့ဒီကော်မတီရဲ့ဟို event စီမံ all citizen ပါတဲ့ event ကတခါနှစ်ခါလောက်ပဲရှိမှတင်တယ်100 cities တော်တော်ကလောက်တာရှိတယ်။နောက် YCTC မြို့တော်ခမ်းမမှာလုပ်တဲ့ event ရှိတယ်ဒါလောက်နဲ့မလုံလောက်ဘူးတင်လေ The open to all ဒီ open seminar လို့ဟာမျိုးအဲ့လိုလုံနိုင်မှသာလျှင်ပြည်သူကအဝေးအပူဖြစ်မယ်လို့ထင်တယ
် Green Lotus အဖွဲ့ဟာ2003ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ပြင်သစ်အခြေဆိုင်အရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံကတော့2013ခုနှစ်မှာဝင်ရောက်ခဲ့ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာစီမံကိန်းတွေလုပ်ကိုင်နေတာလည်းဖြစ်ပါတယ်ရှင
်မတင်ကြီးလင်းပါရှင်ခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်လဟာဂျွန်လ18ရက်ကြာသပတေးနေ့မှာစတင်တော့မှာမဟုတ်ကဘာတဝမ်ကမွတ်စလင်တွေဟာဥပုပ်ဆောင်မှုထုံးစံအတိုင်းစူဝေပွဲတွေလုပ်ဖို့ပြင်ဆင်နေပါပြီ။ဥပုပ်လစတင်ချိန်ဟာလှထွက်ပေါ်ချိန်မူတီရာမှုနေရာကိုလိုက်ပြီးအချိန်လဲကွာပါတယ်။ဒီရမဒန်လကိုအမေရိကန်မွတ်စလင်တွေဘာကြောင့်အထူးမြတ်ထားတယ်ဆိုတာကိုတော့ Los Angeles နာကဘလီဝုဒ်ကျောင်းကိုတွားရောက်ခဲ့တဲ့ VOA သတင်းထောက် Mike O'Sullivan သတင်းပြထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
ကယ်လီဖိုးနီးယားတောင်ပိုင်းလူမျိုးပေါင်းစုံရှိတဲ့အရက်ကယဉ်ကျေးမှုပေါင်းစုံနဲ့ဗလီတစ်ခုရှိရာ Orange County Islam အတိုင်းဝိုင်းမှာနေဘက်ဝတ်ပြုစုတောင်းပွဲတွေကိုလုပ်ကြတော့မှာဖြစ်ပါတယ်။ဒီပလီမှာ Ramadan ဥပုပ်လာစတင်တဲ့ပထမဆင်နေနေ့မှာကျင်းပမဲ့ပွဲတော်ကြီးကိုလာရောက်မဲ့ထောင်းနဲ့ချီတဲ့ပရိသတ်တွေပြင်ဆင်မှုတွေလည်းလုပ်နေပါပြီ။Islam ဥပုပ်လာရောက်ရင်နေဘက်တွေမှာကိုရမ်ချမ်းစာရစ်ဖတ်အာယုံပြုရင်အစာမစားပဲဥပုပ်ဆောင်ကြတာပါ။ Ramadan ကနေစီးဆောင်မှုအတွက်သင်ပေးတယ်လို့ကိုလုတ်ခဲ့တဲ့ကောင်းမှုတွေကိုပြန်ပြီးအောင်းမေ့စေတယ်လို့အနာဗလီတစ်ခုကနေလာပြီးဒီကနေ့အတွက်တရားပြတဲ့ဗလီရှားရှိတ်မူစတာဖာဦးမာကပြောပါတယ
်တနေ့လုံးစာမစားရေမတော့ဖဲနေချိန်မှာဆိုရင်တရားထဲနေတာတောင်ကိုဘာရီဆွန့်လွတ်ခဲ့တဲ့သူတစ်ပါးခြေစူးမတည်ပဲဘာရီလုံးမိခဲ့တဲ့ဆိုတာတွေကိုပြန်ဆင်ခြင်မိနိုင်ပါတယ
်ညဘက်ပထမဆုံးဥပုပ်ထွက်ပွဲတွေနဲ့အတူတခြားစီစဉ်စရာတွေနဲ့ဗလီဖွဲ့သားတွေအလုံများနေကြတယ်လို့Orange County Islam အသင်းဥက္ကဋ္ဌဒူဝါအာဝန်ကဆိုပါတယ
်ဒီပလီမှာနေ့တိုင်းပဲည၈နာရီလောက်နေဝင်ချိန်မှာဥပုပ်ထွက်ကြပါတယ်စားစရာတွေနဲ့ညစာတွေအလကားကျွေးပါတယ်တခြားဘာသာကိုးကွယ်တဲ့မိတ်ဆွေတွေအိမ်နီးချင်းတွေနဲ့အတိုင်းဝိုင်းတွေကလူတော်တော်များများကိုဒီပွဲကိုလာဖို့ဖိတ်ပါတယ
်လူမျိုးစုံရှိတဲ့ဒီအတိုင်းဝိုင်းမှာစားစရာတွေကိုလည်းမျှဝေစားကြတာပ
ါပါကစ္စတန်စာတွေအိန္ဒိယအရှေ့အလယ်ပိုင်းအီတလီမက္ကဆီကိုအစားတောက်ကအမျိုးစုံနေတာမို့ဒါဟာကျမတို့အတိုင်းဝိုင်းကမတူကြတဲ့သူတွေအားလုံးဝေမျှခံစားကြတယ်ဆိုတာကိုရောင်ပြန်ဟက်နေတာပ
ါစားပြီးချိန်မှလည်းနောက်ထပ်ဝတ်ပြုဆူတောင်းကြပါတယ်သုံးနှစ်သမီးလေးကိုခေါ်လာတဲ့နဝတ်အာမက်ကတော့ဒီချိန်ဟာဘဝမှာပိုးပြီးကောင်းအောင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုဆုံးဖြတ်ချက်ချခြင်းလို့ဆိုပါတယ
်ဒါကျွန်တော်တို့အတွက်တော့နှစ်သိကူနေလို့ပါပဲကိုလို့ရမယ်ကိစ္စအားလုံးအတွက်ခိုင်ခိုင်မာမာစလုပ်ဖို့လိုလဲစတွေဆက်လုပ်ရင်ဒီလိုလုပ်တာကလည်းကို့အတိုင်းဝိုင်းအဖွဲ့အစည်းအတွက်လုပ်ဖို့ပ
ါဒါဟာမိဟောင်းတွေပြန်ရှင်တန်စီပြီးအတိုင်းဝိုင်းကိုပိုးပြီးခိုင်မာစေတာဖြစ်ပါတယ်ကွဲပြားမှုနည်းနည်းပါးပါးရှိပေမဲ့ဒါဟာမွတ်စလင်ကဘာမှာလုပ်နေကြပုံစံလို့ရှိခ်မော့စတာဖာဦးမာကပြောပါတယ
်ဒါဘုရားသခင်ကိုပူဇော်တာမျိုးဖြစ်တယ်လို့ပြောစရာကောင်းပြီးဒီဘဝမှာနေရတာအတွက်ကျေးဇူးတင်မိတယ်လို့အတ္တိရားတွေပါရလာစေပါတယ်
Ramadan ဥပုပ်လာစတင်ချိန်မှာနှစ်တိုင်းလူလိုပဲစိတ်လှုပ်ရှားစရာတွေနဲ့ပြည့်နေတာပါလို့လဲဗလီဖွဲ့သားတွေကပြောပါတယ
်ဒေါက်ခင်မြို့တက်ပါရှင် VOA ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်အတွင်းသတင်းအချုပ်ချုပ်ကိုကောင်းအောင်ကတလက်ပြောပြပေးပါအောင်ရှင်
ကျန်းနေလောက်ညီနိုင်ဆွေးနွေးခဲ့ရတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုတရုတ်နဲ့ဩစတြေးလျနှစ်နိုင်ငံတို့လက်မှတ်ရေးထိုးလိုက်နိုင်ပြီဖြစ်ပါတယ်။ဗိုလ်တုံးနေကမ်ဘာရာမှာပြုလုပ်တဲ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့နဲ့တရုတ်ကုန်သွယ်ရေးဝန်ကြီးဂါအိုဟီချန်တို့တက်ရောက်ခဲ့ကြပါတယ်။ဒီသဘောတူညီမှုကနေနှစ်နိုင်ငံအတွက်သာမကဒေတာရင်းအတွက်ရောကမ္ဘာကြီးအတွက်ပါပိုကောင်းမဲ့အပြောင်းလဲတွေဖြစ်လာမယ်လို့ဝန်ကြီးချုပ်အက်ဘော့ကပြောပါတယ်။တရုတ်အစိုးရကလိုလားပေမဲ့ဟောင်ကောင်ကဒေသခံဒီမိုကရေစီလိုလားတဲ့အဖွဲ့တွေကလက်မခံတဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားပွဲပြုပြင်ပြောင်းလဲရေးဥပဒေကိုဟောင်ကောင်လွှတ်တော်အမတ်တွေကစပြီးတော့အခြေတင်ဆွေးနွေးဖို့လုပ်နေပါပြီ။ဟောင်ကောင်လွှတ်တော်ပြင်ပမှာတော့ဒီကနေ့ဗိုလ်တုံးနေ့မှာဆန္ဒပြသူရပ်ပေါင်းများစွာလာရောက်ဆွေးနွေးခဲ့ကြပါရယ်။အစိုးရထောက်ခံသူတွေကတရုတ်အလံတွေကိုဝေယမ်းထောက်ခံကြသလိုအတိုက်ခံလှုပ်ရှားသူတွေကလည်းဒီအစီအစဉ်ဟာဒီမိုကရေစီအတူရောင်းလမ်းကြောင်းစီဥတည်နေပြီးဟောင်ကောင်ဒေသခံတွေတကယ်လိုလားတဲ့အုပ်ချုပ်ရေးမှုရဖို့အတွက်မဲပေးနိုင်တဲ့အခွင့်အလမ်းမရှိဘူးလို့ပြောဆိုနေကြပါရယ်။2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်ရှင်ဖြစ်လက်ခံကျင်းပဖို့ရွေးချယ်ရမှာမမှန်မကန်ဆောင်ရွက်ခဲ့မှုအပါအဝင်တခြားငွေမဲ့ခွာချမှုပေါင်း53ခုနဲ့ပတ်သက်လို့ဆွစ်ဇာလန်အစိုးရရှေ့နေတွေကစုံစမ်းစစ်ဆေးနေပါတယ်။ယီမန်နိုင်ငံတောင်ပိုင်းမှာဆော်ဒီအာရေဗျဥဆောင်တဲ့တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကနေဒီတိုက်ပွဲတွေအကြောင်းထွက်ပြေးလာကြတဲ့အရက်သားတွေပါတဲ့ကားရန်ကိုထိမှန်ခဲ့တဲ့အတွက်တေဆုံးသူအရေအတွက်32ဦးရှိသွားပြီလို့ဆေးဘက်ဆိုင်ရာတာဝန်ခံတွေကပြောဆိုပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ71.25ရိုးကနေထုတ်လွှင့်ပေးခဲ့တာပါဒီကနေ့ည9နာရီအစီအစဉ်မှာလည်းဆက်ပြီးနှာစင်ကြပါအောင်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေ VOA ကိုအားပေးနှာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.